အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အရှေ့ပိုင်းမှာမကြာသေးခင်ကမိုးတက်တန့်စွာရွာသွန်းခဲ့ပြီးရေကြီးရေလျှံခဲ့တဲ့အတွက်ကလေးလေးဦးအပါအဝင်သေဆုံးသူ25ယောက်အထိရှိသွားပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ
်။ We can confirm 25 fatalities across 5 counties.
ခရိုင်၅ခုမှာသေဆုံးသူ25ယောက်ကျွန်တော်တို့အတည်ပြုထားပါတယ်။အရေးအတွက်ဟာလဲတိုးထတ်တိုးလာနိုင်ပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးပြည်နယ်အုပ်ချုပ်ရေးမှူး NDBCIA ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ပျောက်ဆုံးသူတွေကိုရှာဖွေခဲ့စေလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းပြောဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြာသာပတေးနေ့အထိပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေကြာသာပတေးနေ့အထိမိုးရေချိန်၅လမ်းမကနေ၁၀လမ်းမလောက်အထိတိထန်စွာရွာသွန်းခဲ့တဲ့အတွက်အိမ်တွေကားလမ်းတွေရေမြုပ်ခဲ့တယ်လို့မြစ်တွေချောင်းတွေလည်းရေရှမ်းတက်ခဲ့ပါတယ်။ကန်တကီပြည်နယ်ဟာတောင်တန်းတွေထူထပ်ပြီးကျင်းမြောင်းတဲ့ခြံဝန်းဒေသတွေရှိတဲ့အတွက်အခုလိုရေကြီးရေရှမ်းမှုတွေကိုခံရတယ်လို့ရာသီဥတုပြောင်းလဲလာမှုတွေကြောင့်လည်းအခုလိုကပ်ဘေးတွေခံရတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောဆိုပါတယ်